င်္ဂလာညနေခင်းမှာသောတာရှင်များရှင်အမေရိကန်ပြည်သူဝါရှင်တန် DC မြို့တော်ကနေ2018ခုနှစ်ဒီဇင်ဘာလ17ရက်အင်္ဂါညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိစတင်ထုတ်လွှင့်ပေးနေပါပြီ။ဂိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။အင်္ဂါညနေခင်းအတွက်အစီအစဉ်မှုကကျမစုမော်ပါရှင်
ကျမကတော့စုမြတ်မော်ပါပြည်သက်နိုင်ငံမှာပြည်သူတွေရဲ့မချေနှက်ချက်တွေကိုနှင့်သိမ့်တဲ့အနေနဲ့သမ္မတကစီးပွားရေးဆိုင်ရာအပြောင်းအလဲတွေလုပ်ဖို့ကတိတွေပေးခဲ့ပါတယ်စိန်ခေါ်မှုတွေရင်ဆိုင်နေရတဲ့မြန်မာနိုင်ငံအခြေအနေကိုအိန္ဒိယနိုင်ငံကနားလည်တယ်လို့မြန်မာနိုင်ငံမှာရောက်နေတဲ့အိန္ဒိယသမ္မတရမ်နက်စ်ကိုဗင်ကဒီကနေ့ပြောကြားခဲ့ပါတယ်ဒီလိုသတင်းတွေကိုနှမ်းလောင်တဲ့အခြေညာပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနားဆင်ရမှာကတော့တက်ကိုအတရေဖြတ်မှုနဲ့မြစ်ကြီးနားတရားရုံးကနေထောင်ချလိုက်တဲ့ကချင်တက်ကြွလှုပ်ရှားသူ၃ဦးကိုအ мян ဆုံးပြန်ပြီးလွှတ်ပေးဖို့မြစ်ကြီးနားမှာဒီကနေ့ဆန္ဒထုတ်ဖော်တောင်းဆိုကြပါတယ
်ဒီလိုမလိုလားအပ်တဲ့စစ်ကမ်းရေးဆိုလို့ရှိရင်အပြစ်ပေးတတ်တဲ့အမိသားစီကျွန်တော်တို့မကောင်းလို့ဖြစ်နေကျွန်တော်တို့ကချင်တမျိုးသားလုံးမဟုတ်
ဒီဆန္ဒထုတ်ဖော်ပွဲမှာဥဆောင်ပါဝင်တဲ့လူလူအခြေပြုအဖွဲ့ကကိုနောင်လက်ဂျမ်မော်ဖြစ်ပါတယ်ရှင်ဒီသတင်းနဲ့ပတ်သက်ပြီးမကြခင်အပြည့်စုံနားဆင်ရပါမယ်နောက်ကချင်စစ်ပြေးဒုက္ခသည် 9,000 လောက်ရိတ်ခါအခက်ခဲကြုံနေရတဲ့အတွက်မြမညဉ့်ညံ့ရေးလုပ်ငန်းစဉ်တွေမှာကူညီပေးနေတဲ့ Nippon Foundation နဲ့ဆွေးနွေးနေတဲ့နောက်ဆုံးအခြေအနေနောက်ကုလသမဂ္ဂအတွင်းမှုချုပ်ဦးတန့်ကွဲလွန်ပြီးတဲ့နောက်သူ့ရဲ့ဇာပနာအခမ်းအနားကိုအကြောင်းပြုပြီးအရေးခင်းဖြစ်ခဲ့တဲ့44နှစ်နှစ်ပတ်လည်နေ့အကြောင်းသတင်းပေးပို့ချက်တွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုရင်းဆုံးကတော့အင်္ဂါညနေခင်းအတွက်နောက်ဆုံးသိထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမျက်မွန်နဲ့နန်းလောင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်
ပြည်ထောင်နိုင်ငံမြို့တော်တော်များများမှာသတင်းလေးဘက်ကြားဆန္ဒပြပွဲတွေရှိခဲ့ပြီးတဲ့နောက်သမ္မတအမန်နျော်မက်ခရွန်ကစီးပွားရေးဆိုင်ရာဂတိကဝတ်တချို့ပေးခဲ့ပါတယ်သူ့ရဲ့ပြောစကားတွေကြောင့်ပြည်သူတွေထိခိုက်ရတဲ့အပေါ်တာဝန်ယူပါတယ်လို့သမ္မတကတနင်္လာနေ့ညတုန်းကနိုင်ငံကိုရုပ်ပြင်သံကြားပေါ်ကနေမိန့်ခွန်းပြောခဲ့တာပါပင်စင်စားတွေအပေါ်အခွန်လျှော့ချရေးအနိုင်ဆုံးလောက်ခတလကိုယူရို100တိုးမြင့်ရင်းနဲ့အချိန်ပိုလှုပ်ရှားတွေအတွက်အခွန်မကောက်ရေးစတဲ့ဆောင်ရွက်မှုတွေလှုပ်သွားမယ်လို့တမရကကတိပေးခဲ့ပါတယ်။စီးပွားရေးလုပ်ငန်းကြီးတွေအနေနဲ့လည်းနှစ်ကုန်ချိန်မှာအခွန်ပေးစရာမလိုတဲ့ bonus ပေါက်ဆူးပေးဖို့အတွက်တိုက်တွန်းခဲ့ပါတယ်။မက်ခရွန်အစိုးရဆင်းပေးဖို့ဆန္ဒပြသူတချို့ကတောင်းဆိုနေပေမဲ့သူ့အနေနဲ့တမရတာဝန်ကိုဆက်လက်ထမ်းဆောင်သွားမှာဖြစ်တယ်ဆိုတာကိုလည်းအခိုင်အမာပြောကြားခဲ့ပါတယ်။ပင်စင်စားတွေအပေါ်အခွန်တိုးကောက်မဲ့အဆိုပြုချက်ဟာမမျှတဘူးဆိုတာကိုလည်းတမရကအတိအမှတ်ပြုပြောပါတယ်။ပြင်သစ်ပြည်သူတွေကြားအထူးသဖြင့်ချေးလက်နေပြင်သစ်တွေကြားမှာအနှစ်40လောက်မကျေနပ်ချက်တွေကနေအခုလိုမျိုးဆန္ဒပြမှုတွေပေါ်ပေါက်လာတာဖြစ်တယ်လို့တမရကဖော်ပြပြောဆိုပါတယ်။ပြင်သစ်နိုင်ငံမှာစီးပွားရေးနဲ့လူမှုရေးဆိုင်ရာအရေးပေါ်အခြေအနေကြားရောက်နေတယ်လို့လည်းကြေညာခဲ့ပါတယ်။လောင်စာဆီဈေးတွေကြီးလာတာကြောင့်ကုန်စည်နှုန်းတွေတက်နေတာကိုမကျေနပ်တဲ့ပြည်သူတွေကစိမ့်ဝါရောင်ဝစ်ကုတ်အင်ဂျီဝစ်ဆန္ဒပြလှုပ်ရှားမှုတွေကိုလုပ်နေကြတာပါ။ဆန္ဒပြသူတချို့ကအကြမ်းဖက်ဖြတ်စည်းမှုတွေနဲ့လှုပ်ခဲ့ပါတယ်။ဒီဆန္ဒပြပွဲတွေကြောင့်ပြင်သစ်စီးပွားရေးဒေါ်လာတန်းထောင်ချီဆုံးရှုံးနေတယ်လို့အစိုးရကပြောပါတယ်။
BRICS လို့ခေါ်တဲ့ဥရောပသမဂ္ဂ EU ကနေပြည်ထောင်နိုင်ငံခွဲထွက်ရေးကိစ္စမှာ EU နဲ့ရထားတဲ့သဘောတူညီချက်ကိုဆက်လက်ထိန်းထားနိုင်မှုအတွက်ပြည်ထောင်ဝန်ကြီးချုပ် Theresa May ဟာဂျာမနီဝန်ကြီးချုပ် Angela Merkel, Dutch ဝန်ကြီးချုပ် Mark Rutte တို့နဲ့ဒီကနေ့အင်္ဂါနေ့မှာဆွေးနွေးဖို့ရှိပါတယ်။မူလကတည်းကဖျော်ဖျက်ဖြစ်နေခဲ့တဲ့ BRICS အိစအောက်လွတ်တော်မှာမဲခွဲဆုံးဖြတ်မဲ့အစည်းအဝေးကိုဝန်ကြီးချုပ် Theresa May ကမနေ့တနင်္လာနေ့မှာရက်ရွှေဆိုင်လိုက်တဲ့အတွက်အခြေအနေပိုးပြီးတော့ရှုပ်ထွေးသွားစေခဲ့ပါတယ်။ EU ထက်ကပြည်ထောင်နှုတ်ထွက်ရေးအတွက်ဝန်ကြီးချုပ် May ဟာ EU ကောင်ဆောင်တွေနဲ့လှပေါင်းများစွာညှိနှိုင်းဆောင်ရွက်ခဲ့ရတာပါ။လက်ရှိရထားတဲ့သဘောတူညီချက်တွေကိုပြန်ပြီးတော့ဆွေးနွေးညှိနှိုင်းဖို့ရည်ရွယ်ချက်မရှိဘူးလို့ EU ကောင်စီဥက္ကဋ္ဌ Donald Tusk က Twitter ဆက်မျက်နှာမှာရေးသားခဲ့ပါတယ်။လာမယ့်ကြာတာတွင်နေ့မှာတော့ Brexit ကိစ္စဆွေးနွေးဖို့ EU ကောင်ဆောင်တွေနဲ့တွေ့ဆုံဖို့လည်းစီစဉ်ထားပါတယ်။ပြည်ထောင်အောက်လွတ်တော်မှာလည်းကြာအကြိမ်နဲ့ဆွေးနွေးပြီးတဲ့နောက် Brexit အပေါ်လူလူရဲ့ထောက်ခံမှုတွေညွန်နယ်လာနေတဲ့အပေါ်ဝန်ကြီးချုပ် Corin ကလည်းအထိတ်တလန့်ဖြစ်နေချိန်မှာပဲ Brexit သဘောတူညီချက်ကိုလွှတ်တော်မှာမဲခွဲအတည်ပြုရဲ့အခုလို yes straight ဆက်လိုက်တာဖြစ်ပါတယ်
။ကနေဒါနိုင်ငံမှာဖမ်းဆီးခံထားရတဲ့ Huawei နည်းပညာကုမ္ပဏီကြီးရဲ့ဘဏ္ဍာရေးဆိုင်ရာအကြီးအကဲကိုအမေရိကန်မှာတရားစွဲနိုင်ဖို့ဒီအမေရိကန်ကိုတွဲပြောင်းပေးသင့်မသင့်ဆုံးဖြတ်ဆင်ကာလအတွင်းသူ့ကို Vancouver မြို့မှာရှိတဲ့သူပိုင်အိမ်နှစ်ခုထဲကတစ်ခုမှာအကျဉ်းချုပ်ထားဖို့အတွက်ရှေ့နေကတရားရုံးမှာတင်ပြထားပါတယ်။မန်ဝမ်ဂျိုးကိုအာမခံပေးမပေးတရားရုံးမှာတနင်္လာနေ့ကကြားနာစမှာသူ့ရဲ့ရှင်နေကမန်ဝမ်ဂျိုးကိုအကျဉ်းချုပ်ထားစဉ်ထွက်မပြေးနိုင်အောင်လို့အစစ်မြင့်လုံခြုံရေးနည်းပညာတွေကိုသူတို့စရိတ်နဲ့အကုန်ခံတတ်ထားမယ်အပြင်ဒေါ်လာတန်းနဲ့ချီအာမခံငွေပေးပါမယ်လို့တရားရုံးကိုတင်ပြလျှောက်ထားခဲ့တာပါဒါပေမဲ့ Huawei အကြီးအကဲဘက်မှကျေပြန့်များပြားတဲ့အခြေအဆက်တွေရှိနေပြီးတော့ထွက်ပြေးနိုင်တော့တဲ့အခြေအနေခိုင်ခိုင်မာမာရှိနေတယ်လို့တရားလိုရှင်းနေတွေဘက်ကငြင်းချက်ထုတ်ခဲ့ပါတယ်။မန်ဝမ်ဂျိုးရှင်းနေဘက်ကတင်ပြချက်ကိုတရားသူကြီးကလက်ခံမခံဆိုတာဒီကနေ့မှဆုံးဖြတ်မယ်လို့မျှော်လင့်ရပါတယ်။မန်ဝမ်ဂျိုးကိုဖမ်းဆီးထားတာဟာအင်မတန်ဆိုးဝါးတဲ့လ ဒီကနေ့တိုင်းနိုင်ငံကိုတောင်းဆိုထားတဲ့အပေါ်ရုပ်သိမ်းပေးဖို့လည်းအမေရိကန်ကိုပြောကြားခဲ့ပါတယ်။အမေရိကန်ကအီရန်အပေါ်ကုန်သွယ်ရေးပိတ်ဆို့တန်ခတ်ထားတာကိုမှန်ဝန်ကျူကချိုးဖောက်တယ်လို့အမေရိကန်ကဆွတ်ဆွဲထားပါတယ်ရှင်။
တရုတ်တရားရုံးတစ်ခုကအိုင်ဖုန်းအမျိုးအစားအတော်များများကိုတရုတ်နိုင်ငံရဲ့ရောင်းချခွင့်ပိတ်ပင်လိုက်ပါတယ်။အိုင်ဖုန်းထုတ်လုပ်တဲ့အပယ်ကုမ္ပဏီနဲ့ဖုန်းရုပ်မြင်သံကြားနဲ့ရေဒီယိုတွေထဲမှာအသုံးပြတဲ့ချစ်ပြားတွေထုတ်လုပ်တဲ့အမေရိကန်ကကွယ်လ်ကွမ်ကုမ္ပဏီတို့ကြားညာနာမိုဘိုင်းကိစ္စနဲ့အငင်းပေါ်နေတာကြောင့်အခုလိုရောင်းချခွင့်တားမြစ်လိုက်တာပါ။အပယ်ကုမ္ပဏီထုတ် ကိုတရုတ်နိုင်ငံရဲ့ရောင်းချခွင့်ချက်ချင်းရပ်ပေးဖို့ကွယ်ကမ်ကုမ္ပဏီကရှောက်ထားခဲ့တာဖြစ်ပါတယ်။အပယ်ကုမ္ပဏီဖက်ကလည်းအော်ပရေရှင်းစနစ်အသစ်တွေတုံးထားတဲ့
UAE American တန်ညနေဘက်မြန်မာဘာသာစီစဉ်နေကိုညနေ6:00ခွဲကနေညနေ9:00အထိ
92.16 kHz 10.69 စိန်ခေါ်မှုတွေရင်ဆိုင်နေရတဲ့မြန်မာနိုင်ငံအခြေအနေကိုအိန္ဒိယနိုင်ငံကနားလည်ပြီးတော့အမျိုးသားပြန်လည်တင်ပြရေးအတွက်အပြေအဝထောက်ခံပံ့ပိုးသွားမယ်လို့မြန်မာနိုင်ငံမှရောက်နေတဲ့အိန္ဒိယသမ္မတရမ်နတ်ကိုဗင်ကဒီကနေ့ပြောကြားခဲ့ပါတယ်။နေပြီးတော့မှသမ္မတဦးဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံဒေါက်ဆန်းစုကြည်တို့နဲ့တီးခြားစီတွေ့ဆုံခြင်းမှာအခုလိုပြောကြားခဲ့တဲ့အကြောင်းအိန္ဒိယသ မြန်မာနိုင်ငံဟာအခြေကြီးတဲ့နိုင်ငံတစ်ခုဖြစ်ပြီးမြန်မာနဲ့ဆက်ဆံရေးကိုအထူးအလေးထားတယ်လို့သမ္မတကိုဗင်ကသမ္မတဦးဝင်းမြင့်ကိုပြောကြားခဲ့ပါတယ်။ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံစမ်းမှာလည်းနှစ်နိုင်ငံအပြန်အလှန်ကိစ္စတွေအပြင်နိုင်ငံတကာနဲ့ဆိုင်တဲ့ကိစ္စတွေကိုဆွေးနွေးခဲ့ပါတယ်။ရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးမှာအိန္ဒိယက အိမ်အလုံးရေ250ကိုလည်းဒီကနေ့မြန်မာကိုလွှဲပြောင်းပေးခဲ့ပါတယ်။မြန်မာနိုင်ငံကတရားသူကြီးတွေနဲ့တရားရေးဆိုင်ရာတာဝန်ရှိသူတွေအရေးအသွေးမြင့်တင်နိုင်ဖို့အတွက်အိန္ဒိယနိုင်ငံကသင်တန်းပေးဖို့လဲသမ္မတနှစ်ယောက်တွေ့ဆုံစမ်းမှာသက်ဆိုင်ရာတာဝန်ရှိသူတွေလက်မှတ်ထိုးသဘောတူခဲ့ပါတယ်။ တိုက်ပန်တဲ့နည်းပညာဆိုင်ရာအကူအညီပေးရတဲ့အတွက်လဲနှစ်နိုင်ငံသားသဘောတူခဲ့ပါတယ်။မြန်မာနိုင်ငံကိုလာရောက်တဲ့အိန္ဒိယသမ္မတခီးစင်နဲ့တိုက်ပြီးတော့ရန်ကုန်နေပြီးတော့မန္တလေးနိုင်ငံတကာလေဆိပ်တွေကနေရောက်လာတဲ့အိန္ဒိယကမ္ဘာလှည့်ခီးသွားတွေကိုဆက်ရောက်ဗီဇာထုတ်ပေးမယ်လို့မြန်မာအစိုးရကကြေညာခဲ့ပါတယ်။မြန်မာအစိုးရနဲ့တရုတ်နိုင်ငံကြားမှဒီကြောက်ဖြူအထူးစီးပွားရေးဆောင်အပါအ နဲ့ BioRise စံသူပြေသနာဌာနတွေကိုနှက်ဖက်မှာတွားရောက်လည်လာမှာဖြစ်ပါတယ်။သူရဲ့ခီးစဉ်အတွင်းမှာဒီရန်ကုန်မြို့ကအာဇာနည်ဗိမာန်မှာလွမ်းသူပန်းခွေချမဲ့အစီအစဉ်လဲပါဝင်ပါတယ်။
မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေအပေါ်အကြမ်းဖက်နေနေမှုဟာလူမျိုးရုံးတပ်ဖြတ်မှုမြောက်တယ်လို့သတ်မှတ်ကြညာဖို့အမေရိကန်အောက်လွှတ်တော်မှဒီကနေ့ဆုံးဖြတ်ချက်ချပို့ရှိပါတယ်။ထရမ့်အစိုးရကရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ခဲ့တဲ့အခြေအနေဟာလူမျိုးစုလိုက်ရှင်းလင်းဖယ်ရှားတဲ့အစဉ်လိုသာသတ်မှတ်ပြောနေချိန်မှာလွှတ်တော်ကလူမျိုးရုံးတပ်ဖြတ်မှုဖြစ်တယ်ဆို ခံထားတဲ့ Riders သတင်းထောက်ကိုပါလုံးနဲ့ကိုကျော်စိုးရိုးကိစ္စကိုလည်းထည့်သွင်းအပြစ်တင်ထားတယ်လို့ ABC သတင်းကပြောပါတယ် Ranger တိုင်းနဲ့ချင်းနိုင်ငံတွေကထွက်သွားရလောက်အောင်လူအခွင့်အရေးချိုးဖောက်မှုကျူးလွန်ခဲ့သူတွေကိုအရေးယူနိုင်ဖို့အတွက် Republican နဲ့ Democrat ထိတ်တန့်လွှတ်တော်အမတ်တွေရဲ့ထောက်ခံမှုနဲ့ Ohio ပြည်နယ်က Republican အောက်လွှတ်တော်အမတ် Steve Chabot ကဒီကနေ့ချမှတ်ဖို့ဆုံးဖြတ်ချက်မူကြမ်းကိုတင်သွင်းခဲ့တာဖြစ်ပါတယ် Ranger ဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာအစိုးရကတော့ကျူးလွန်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေအတွက်အခိုင်အမာတက်တည်ပြနိုင်ရင် တဝန်ရှိသူတွေကိုအရေးယူမယ်လို့ပြောကြားထားပါတယ်
စစ်တပ်အာဏာသိမ်းပြီးတဲ့နောက်မှာဒီဆေးအုပ်ချုပ်ရေး၄မြစ်ကျော်ဆင့်သုံးလာတဲ့ထိုင်းနိုင်ငံရဲ့အထွေထွေရွေးကောက်ပွဲကို2019ခုနှစ်နှစ်စန်းပိုင်းမှာကျင်းပတော့မှာပါဖေဖော်ဝါရီလ24ရက်နေ့မှာအထွေထွေရွေးကောက်ပွဲကျင်းပမယ်လို့ထိုင်းရွေးကောက်ပွဲကော်မရှင်ကဒီကနေ့ပဲကြေညာခဲ့ပါတယ်ရွေးကောက်ပွဲကော်မရှင်ရဲ့ကြေညာချက်ဟာဒီထိုင်းနိုင်ငံမှာတားမြစ်ထားတဲ့နိုင်ငံရေးမဲဆွယ်စည်းရုံးမှုအမိန့်ကိုပယ်ဖျက်လိုက်ကြောင်းထိုင်းစစ်အစိုးရကကြေညာလိုက်တဲ့အချိန်နဲ့လည်းတိုက်ဆိုင်နေပါတယ်နိုင်ငံရေးပါတီတွေရဲ့လုပ်ငန်းတွေပြန်လည်လုပ်ကိုင်ခွင့်ပြုခဲ့တဲ့ပြီးခဲ့တဲ့စက်တင်ဘာလကစပြီးတော့စစ်အစိုးရဘက်ကကန့်သက်တားမြစ်ချက်တွေကိုဖြေလျှော့ပေးလာနေတာဖြစ်ပါတယ်ဘရင်စနစ်နဲ့စစ်တပ်ကိုထောက်ခံသူတွေနဲ့ဝင်ကြီးချုပ်ဟောင်းတွေဖြစ်တဲ့တက်ဆင်ရှင်နာဝတ်နဲ့သူ့ရဲ့ညီမယန်လတ်တို့ထောက်ခံသူတွေကြားမှာဒီလမ်းပေါ်မှာထိတ်တဲအကြမ်းဖက်မှုတွေဖြစ်ခဲ့ပြီးတဲ့နောက်2014ခုနှစ်မှာထိုင်းစစ်တပ်ကအာဏာသိမ်းခဲ့တာပါတက်ဆင်နဲ့ယန်လတ်တို့နှစ်ဦးစလုံးကတော့ထိုင်းဝင်ကြီးချုပ်တွေအဖြစ်နဲ့2000ခုနှစ်နဲ့2014ခုနှစ်ကြားမှာတီးခြားစီတာဝယ်ယူခဲ့ကြတာပါစစ်တပ်ကဖယ်ရှားခြင်းခံခဲ့ရတဲ့တက်ဆင်တို့မောင်နှမနှစ်ယောက်ဟာအကျဉ်းပြတ်ခြားစားမှုပြစ်ချက်နဲ့အပြစ်ပေးခံရမယ့်အရေးကတိမ်းချောင်ပြီးတော့ပြည်ပနိုင်ငံတွေမှာနေထိုင်နေကြတာဖြစ်ပါတယ်
အမေရိကန်ပြည်ထောင်စုဟာအရေးကြီးလာတဲ့အနေအထားကိုရောက်နေတဲ့အတွက်ပါတီအရေးကိုမကြည့်ဘဲအမေရိကန်ဒီမိုကရေစီစနစ်ကိုကာကွယ်စောင့်ရှောက်ကြဖို့လက်ရှိလွတ်တော်အမတ်တွေကိုဒီမိုကရက်နဲ့ရီပပ်ဘလစ်ကန်အမတ်ဟောင်းကြီးတွေကတိုက်တွန်းလိုက်ပါတယ်။အမေရိကန်ပြည်ထောင်စုဟာအန္တရာယ်ရှိတဲ့ကာလထက်ကိုရောက်လာနေတဲ့အတွက်တရားဥပဒေစိုးမိုးရေးဖွဲ့စည်းပုံအခြေခံဥပဒေနဲ့အစိုးရအဖွဲ့တွေအပြင်နိုင်ငံတော်လုံခြုံရေးနဲ့ပတ်သက်တဲ့ကိစ္စရပ်တွေမှာကြီးမားတဲ့စိန်ခေါ်မှုတွေနဲ့ပတ်သက်ပြီးသူတို့အနေနဲ့ပြောဆိုဖို့တာဝန်ရှိလာပြီးဆိုပြီးလွတ်တော်အမတ်ဟောင်း44ဦးရဲ့ရေးသားချက်တွေကို The Washington Post သတင်းစာကြီးမှာမနေ့တနင်္လာနေ့ကပေါ်ပြလိုက်တာပါတိတရွေနဲ့ကမ္ဘာမှာပဋိပက္ခတွေဖြစ်ပေါ်နေချိန်မှာပဲ2016အမေရိကန်ရွေးကောက်ပွဲမှာရုရှားတို့ကြားဝင်နောက်ဆက်မှုတွေနဲ့တမရဒွန်နဲ့ထရမ့်ရဲ့မဲဆွယ်စည်းရုံးရဲ့အဖွဲ့နဲ့ရုရှားတို့ကြားပူးပေါင်းဆောင်ရွက်နိုင်ခြေတွေကိုစုံစမ်းနေတဲ့ Mr. Robert Mueller ရဲ့စုံစမ်းသွေးရှိချက်တွေတခါဇန်နဝါရီလမှာအောက်လွှတ်တော်ကိုဒီမိုကရက်တို့ထိန်းချုပ်တဲ့အခါတမရထရမ့်အစိုးရကိုစုံစမ်းကြရမယ့်ကိစ္စတွေဟာလည်းစင်ကိုချက်တွေဖြစ်တယ်လို့យေတာထားပါတယ
်အင်္ဂါညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမျက်မွန်နဲ့နန်းလောင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့ Radio အစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအချိန်နဲ့တပြင်းညီနားဆင်နိုင်ကြပါရှင်။အခုအရင်ဦးဆုံးအင်္ဂါညနေခင်းအတွက်နောက်ဆုံးရသတင်းတွေကိုတင်ပြပေးကြပါမယ်။ထောင်ဒဏ်နဲ့ငွေဒဏ်ချမှတ်ခံထားရတဲ့ကချင်တက်ကြွလှုပ်ရှားသူ၃ဦးကိုပြန်လွှတ်ပေးဖို့ဒီကနေ့ကချင်ပြည်နယ်မြကြီးနားမြို့မှာစုဝေးပြီးတော့ဆန္ဒပြတောင်းဆိုကြပါတယ်။ကြိုတင်အကြောင်းကြားပြီးမှလုပ်တဲ့ဒီဆန္ဒပြပွဲကိုအာဏာပိုင်တွေဘက်ကတားဆီးဟန်တာတာမရှိပေမဲ့လို့ပိုစတာတစ်ခုမှရေးသားထားတာတွေဟာခွင့်ပြုချက်တင်တဲ့အထက်မှာမပါလို့ဆိုပြီးပြန်ဖြုတ်ခိုင်းခဲ့တယ်လို့ဆန္ဒပြပွဲဥဆောင်စီစဉ်သူတွေကပြောပါတယ်။အကြောင်းစုံကိုတော့ VOA သတင်းတောက်နိုင်ကုန်အိမ်သတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါသမရောကိုအကြီးညူပြစ်စီမှုပုံမှန်900နဲ့ဆွဲချက်တင်ပြီးကချင်တက်ကြွလှုပ်ရှားသူ၃ဦးကိုထောင်ဒဏ်6လစီနဲ့ငွေဒဏ်ကျ9သိန်းစီအပြစ်ဒဏ်ချမှတ်လိုက်တဲ့ပေါ်ကန့်ကွက်တဲ့အနေနဲ့လူမှုဆန္ဒဖော်ထုတ်တာဖြစ်တယ်လို့ဆန္ဒဖော်ထုတ်ရေးကော်မတီဝင်တူဖြစ်သူဇော်စွန်လွတ်တုဆန်ကပြောပါတယ
်။ဒီဆန္ဒဖော်ထုတ်တဲ့ဒီကိစ္စမှာတရားတင်တဲ့ခေါင်းဆောင်ခေါင်းရတဲ့ဆရာဆရာမအုံရောက်အတွက်အမြန်ဆုံးတစ်ပေးကြီးညာတော့ဆက်ကြည့်ချင်ပါလေတော့
ဒီကနေ့ဆန္ဒဖော်ထုတ်ပွဲကိုကချင်ပြည်နယ်မြကြီးနားမြို့မနောကွေးမှာကျင်းပပြုလုပ်တာဖြစ်ပြီးကချင်လူထုတွေလူမှုဖွဲ့စည်းတွေဘာသာရေးသင်းဖွဲ့တွေစုစုပေါင်းဥယျာဉ်9000နီးပါးတက်ရောက်ခဲ့တယ်လို့စီစဉ်သူတွေကပြောပါတယ်ဆန္ဒပွဲမှာပါဝင်သူတွေဟာမြကြီးနားမြို့မနောကွင်းကနေစတင်ခြေထက်ပြီးမြို့တစ်လျှောက်လှည့်လည်ဆန္ဒဖော်ထုတ်ပြီးနောက်မနောကွင်းမှာပဲပြန်လည်စုဝေးကြပါတယ်။ဒီဆန္ဒဖော်ထုတ်ပွဲကိုအာဏာပိုင်တွေကနှောက်ယှက်တာမရှိပေမဲ့လည်းခွေကျူးချဲရယူစင်ကတင်ပြထားတဲ့အထဲမှာမပါတဲ့ပိုစတာမှာရေးထားတာကိုဖြုတ်သိမ်းခိုင်းတယ်လို့ဆန္ဒဖော်ထုတ်ရေးကော်မတီဝင်နောက်သူဖြစ်တဲ့တော်မရန်ဆန်ဒရာကပြောပါတယ
်။အောက်ဆောင်တုံးကြီးကတုံးဆစ်ဆိုင်နဲ့သူရေးထားတဲ့ဒီစိတ်ဆိုးရဲတဲ့လုံးကိုမဆုံးမလေးရအတင်းလာသခိုင်းတော့လဲသူရတာပေါ့နော်။အဲဒီနောက်ပိုင်းတော့အေးစီးလို့ပဲ
။တမရော်ကိုအကြီးညူပြက်စီတဲ့ဆိုရဲဆောဆောချက်နဲ့တချင်တက်ကြွလှုပ်ရှားသူကိုလွမ်းဆောင်ကိုစော်ချက်နဲ့သွန်နံဘူးတို့ကိုပြီးခဲ့တဲ့ဒီဇင်ဘာ9ရက်နေ့ကမြေကြီးနားမြို့နယ်တရားရုံးကနေထောင်သားနဲ့ငွေတန်ချမှတ်ခဲ့တာပါ။တရားရုံးရဲ့ဒီပြည်သူ့ချမ်းမမှုအပေါ်မကျေနပ်ပဲလမ်းလျှောက်ဆန္ဒဖော်ထုတ်ခဲ့တဲ့သူတွေထဲကကချင်လူငယ်ခေါင်းဆောင်၃ဦးဖြစ်တဲ့မှတ်စုဆိုင်တွေဆိုင်းခွန်အောင်နဲ့ကိုဗရာမိုင်တို့ကလည်းမြကြီးနားမြို့နယ်ရဲတပ်ဖွဲ့မှူးကပုံမှန်စကူငိမ့်စုစီဥပဒေနဲ့အမှုဆက်ဖွဲ့ထားပါတယ်။ဧပြီလကစပြီးတော့ကချင်ပြည်နယ်တွင်တမတော်နဲ့ KIU တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်တိုက်ပွဲကြားပိတ်မိနေတဲ့ပြည်သူတွေလူမျိုးရေးအတွက်ပြီးခဲ့တဲ့မေလတွင်ကမြကြီးနားမြို့မှာဆန္ဒဖော်ထုတ်ပွဲနဲ့တရိစ္ဆာရှင်လင်းပွဲပြုလုပ်နေစဉ်ပြောဆိုမှုတွေကိုထောက်ပြပြီးတော့ကိုယ်လန်းဆောင်ပါဝင်၃ဦးကိုမြောက်ပိုင်းဆိုင်စစ်တနာချုပ်ကသမ္မတော်ရာရှိသူကလည်းဆေးလိုလုပ်ပြီးတရားစွဲဆိုခဲ့တာဖြစ်ပါတယ်။ ซีเยปฏิบัติการด้วยไปมีบิดูริโกกุญีเปโบโจวันดูริโกเยยูดาฮะมาเช็ดเต็มบุลุสานาผลรบเวอวอนยันดูลุดูเชฟิวพ่อเชิดเดกรีนแลนด์พ่อตาวังคันกูนำลักจำมองกับคู่ลูกเปียวว่าเร
แต่มาดังดูดูแต่เราจะดูแต่เรื่องจริงว่ามาแค่ที่จะมาไปมีเนี่ยปีตุเรโกว่ากูมีเช่นเช่นเดียวกันเราดูด้านนี้สามารถทำได้ยากกว่าพี่รู้กูมีนะเช่นเดียวกันเราไม่รู้แล้วอันเดียวที่คะแนนสูงสุดอันที่ปีตัดเดียวมีค่าสูงสุดเราไม่ฟังเราเช่นเดียวกันเราจะชิมตัวยูด้าลงมาไม่เข้าเบาเลยเราเดี๋ยวมาในงานนั้นเสียที่ดูดูทุกตารางในเดียวกันเลยรู้สึกนะพอเราเยี่ยมสิ่งที่มีอยู่ก็มันตีนี่นะก็ สิบวันเตรียมไปมีบิดูเรื่องมีอาบูโจ้ปันสามีตัวเรียบพอแต่ยามเช้าตามมุ่งมิชิบะสิ่งชัดๆก็เดี๋ยวสุดเลยมีจีนามิวเนี่ยแต่ยามยุ่งก็เกินหันสว่าชูชาจักรลูทางด้านชาขยันดูดีกูช่วยเชื่อมิชิบะลูกเปียบุเนี่ยแต่ยามเช้าตามมุ่งกูพอสามเปียบุกันเลยจีนยาเช็ดทุกอย่างต้องสู้ทาวาเลยก็เช่นวันเดียวมันนัทเอาสัตว์คุณนี่ก็ทราบไปแล้วก็เช่นลูไลฟ์พวกแกยังอยู่เนี่ยยามตามรอดูจ้าแต่โจ้ปันสี่เต็มมาลานีแล้วว่า สิบวันจากสิ่งเหมือนมาเนี่ยสักแกยังอุทิศช่วงในมีเนี่ยสุยาทิ้งช่วงในมีด้วยมาสิบวันตัวขัดเดือนนี้เนี่ยบุรุษนี้ยังกันเลยสิ่งสองสิบปีนี้ยาระช่องนี้จะลาบีพิจิตรลูกแต่กว่าช่วงชาบีนั่งยี่ยาสุนุบุสุยาเนียนเชียงยี่กมาสินเนี่ยแกยังอุรุจูซานีพิเมติการเดือดสุดเดือดมุดมาสีเดือดลูกเอาชีพไปมาสิ่งเต็มมาเนี่ยสักชิบาร์เลยแกยังอุกเชนลูไลยี่พ่อฮะสุยาเนี่ยอันสิ่งเปียสั่งช่วงแล้วมามีทุนนั่งดีเลยมีเอาไปมาไม่พ่อเว้นเลย
အပြစ်ပေးနေချိန်မှာပဲကချင်စစ်ပြေးဒုက္ခသည်တွေရဲ့စားနပ်ရိက္ခာအရေးကရောဘလို့များအခက်ကြုံနေရပါသလဲဆိုတာကိုဆက်ပြီးတင်ပြပေးခြင်းပါတယ်။တရုတ်မြန်မာနယ်စပ်ဒေသကစစ်ပြေးဒုက္ခသည်9000လောက်ဟာရိက္ခာအခက်ခဲတွေတွေ့ကြုံနေရတဲ့အတွက်သူတို့ကိုအကူအညီပေးနိုင်မှုမြမညီညာရေးလုပ်ငန်းစဉ်မှာအကူအညီပေးနေတဲ့ Nippon Foundation နဲ့ဆွေးဆွေးနွေးတာမှာတော့အကူအညီရနိုင်တဲ့အခြေအနေမရှိတဲ့အကြောင်းကချင်နှစ်ချင်းခရိုင်အသင်း KBC ရဲ့အတွေ့အမှုကပြောပါတယ် KBC အနေနဲ့ကချင်စစ်ပြေးဒုက္ခသည်တွေကိုထောက်ပံ့မှုတွေပုံမှန်ပြန်ပြီးပေးနိုင်မှုအရေးစူးစမ်းနေပြီးတော့ဒီလကုံလောက်မှာတော့အဆင်ပြေနိုင်ပွဲရှိတယ်ဆိုပြီးတော့မျှော်လင့်တယ်လို့ပြောပါတယ်ဒီသတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်
ဟုတ်ကဲ့တရုတ်မြန်မာနယ်စပ်ကချင်လွတ်လပ်ရေးအဖွဲ့ KIO ထိန်းချုပ်ရာလိုက်စာဒေတာဘက်ကိုတရုတ်နိုင်ငံဘက်ကစာတင်ပို့တာကန့်တတ်လိုက်တာကြောင့်ဒုက္ခသည်9000လောက်ဟာဒီအပိုင်းတွေအတွင်းမှာရိခအခက်ခဲနဲ့တွေ့ကြုံနေရတာဖြစ်ပါတယ်။ဒီခက်ခဲကိုဖြေရှင်းနိုင်ဖို့ကချင်နှစ်ချင်းခရိုင်အဖွဲ့ချုပ် KBC ကဒီလ10ရက်နေ့မှာ Nippon Foundation နဲ့မြကြီးနားမြို့မှာဆွေးနွေးခဲ့ရမှာအကူအညီရရှိဖို့မဖြစ်နိုင်ကြောင်း KBC အတွေ့အမှုဒေါက်တာ Class Samson ကအခုလိုပြောပါတယ်
။ဒီ Nippon Foundation ကဒီကဒီLCA အဖြစ်ခရစေမထိုးတဲ့နေရာမှာဘလုံးဝကိုင်ဘလို့ policy မရှိဘူးတဲ့ဒါကြောင့်မို့သူတို့ကတော့အဖြစ်ခရစေလမ်းမထိုးပြီးမှပဲဖုန်ဖြူကြီးကိုလုံနိုင်မယ်ဆိုတာဥက္ကဋ္ဌကဒီဘုံဥက္ကဋ္ဌကပြောပါတယ်ဆိုတော့ကျွန်တော်တို့လည်းဘာမှကိုမျိုးလင်းချက်မရှိဘူးက
ပြည်နိုင်ငံဘက်ကဒီလကုန်ပိုင်းလောက်အထိကန့်တတ်ထားပွဲရှိပြီး KBC အနေနဲ့အရင်ကအတိုင်းကူညီတာတွေကိုဆက်လက်ဆောင်ရွက်ဖို့ကြိုးစားသွားမှာဖြစ်ကြောင်းအခုလိုဆက်ပြောပါတယ်
အဲ့အခုလောလောဆယ်ဆယ်ဟုတ်တယ်ကုန်တွေတွေအလုံးပိတ်ထားတယ်ဆိုတော့အဲ့မှာပါသွားတာပေါ့အဲ့ဒီဒီဇင်ဘာလလောက်လောက်ကုန်လောက်ချိတ်ပိတ်တယ်လို့ပြောတယ်အဲ့ကျွန်တော်တို့ကတော့ကို UN ရဲ့ဟိုအထောက်ပံ့နဲ့ပဲဆက်ပြီးမှအဲ့ဒါကုန်ပြီးပေါ့တော့ဆက်ပြီးပုံမှန်လုပ်သွားမှာပဲပါကြတာ
ကျုပ်မြန်မာနေဆက်ဒေတာကဒုက္ခသည်စခန်းတွေကို HPA Health Poverty Action ခေါ်နိုင်ငံတကာအစိုးရမဟုတ်တဲ့အဖွဲ့အစည်းတစ်ခုကတာဝန်ယူပြီးဈေးခထောက်ပံ့ပေးနေတာဖြစ်ပါတယ်ကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကတော့ကျိုးပြည်ဘက်ကနေရိခတင်ပို့မှုအခက်အခဲဖြစ်ပေါ်နေတဲ့အပေါ်မှာအခုလိုပြောပါတယ
်။အဲ့တဲ့ဘက်မှာဆန်းတင်တဲ့လမ်းမှာပေါ့နည်းနည်းအခက်အခဲရှိလို့စားတော့ဒီပြတ်သွားတယ်လို့ရှားရပါလေ။ဒါမှအမူအချင်းကတော့ကျိုးပြည်ကလည်းဒီဆန်းတင်ပို့ဝယ်ယူဖို့ခွင့်ပြုထားတဲ့ဆိုတဲ့အမွာတော့ရှိပါလေ။ဒါမှလက်တွေ့ဘက်မှာဒီနေ့ပို့တဲ့လမ်းကျောပေါ့နော်လမ်းကျောပေါ်မှာသူတို့ညှိနှိုင်းတဲ့နေရာမှာများနည်းနည်းတလို့နေသလားပေါ့အလုံးပိတ်ပင်လာတော့မဟုတ်တော့ဘူးအဲ့လိုပဲကျွန်တော်ကြားမိပါတယ
်ဝူကျိုင်းစခန်းကတာဝန်ရှိသူတူကတော့အော်တိုဘာလာလောက်ကစတင်ပြီးပုံမှန်ရိခပေးတာတွေညော်နေခဲ့ကြောင်းနဲ့လောလောဆယ်မှာတရုတ်နိုင်ငံဘက်ကအသင်းတော်တချို့ကထောက်ပံ့ထားကြောင်းပြောပါတယ်လက်ရှိကြုံတွေ့နေရတဲ့အခြေအနေကိုသူကအခုလိုပြောပါတယ်အ
ော်တိုဘာလာကျတော့ကျွန်တော်တို့ဒီဒီစေငါရမတခါတခါအရင်ကထုတ်သေးတဲ့အစီအစဉ်ပြည့်ရဲ့အဲ့ဒီဆက်မှကျတော့လူတိတယောက်ဒီကျဲကျေစီ25ကျေစီ50ပေါ့50ရေစေငါရအစီအစဉ်စားဖို့အဲ့လိုများပေးနေတာဆိုတော့ကျတော့
အခုကျတော့ကျွန်တော်တို့ကဒီနေ့မှာလာခင်ဒီတဲ့ဟာကိုဝေမြတ်မြတ်စားနေရတယ်။ငါတို့မငါရှိတော့ဒီတော့ကျတော့ဆန်ကျစ်ကျဲလို့ရှိတယ်။ဒီတော့ကျတော့ဂျုံခေါက်ဆဲလီတက်နေတော့ဒေသကြီးမှာဒါအဖြစ်ရှင်တန်ကြီးလို့ဒီသားကြီးအဖြစ်ရှင်ရတယ်။ကျုံမြန်မာနေစားကချင်လွတ်လပ်ရေးအဖွဲ့ ဒီဒုက္ခတွေရာ2018ခုနှစ်အစိုးရကြံပြောင်းတဲ့ကီအိုအကြဒကြောပြန်ပြန်လဲဖြစ်ပွားတဲ့စစ်ပွဲကြောင့်တင်းရှောင်လာသူတွေဖြစ်ပါတယ်ဒီကနေ့အချိန်ထိတော့အစိုးရနဲ့ကီအိုအကြညီချင်းရေးဆွေးနွေးပွဲတွေဟာထင်ရှားတဲ့တိုးတက်မှုတွေမရှိသေးသလိုဒုက္ခတွေတွေနေရာပြန်ရေးဟာလည်းမျှော်လင့်ဖို့ခက်ခဲနေစေရှိပါတယ် ရှင်ပြေမြေလွတ်မြေလန်းနဲ့ငြိမ်းချမ်းစီမံခန့်ခွဲမှုဥပဒေအရမြေလွတ်မြေရန်အသုံးပြုခွင့်ရှောက်ထားကြဖို့ဆိုပြီးတော့တက်ဆိုင်ကနှူးစော်ခဲ့တဲ့နောက်တိုင်းသာဒေသတွေထူးထစ်တော့ပရိသတ်ဒေသမှာရှိတဲ့လေလုံသူတောင်သူတွေရတက်မီဖြစ်ခဲ့ရပါတယ်တိုင်းသာတောင်သူတွေနဲ့ရပ်ဖက်အဖွဲ့အစည်းတွေကဒီဥပဒေကိုဘာကြောင့်များအသေးအတန်ကိုကန့်ကွက်လှုပ်ရှားမှုတွေလုပ်နေကြရပါလဲဒီကြောင့်လည်းပတ ဆိုရင်တဲရဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူပေးမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိဂုံးတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုပြီးတော့ပြပထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က1-332-382-9994ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမန်းကြမယ့်သတင်းတွေကိုကြည့်လိုက်ပါရစေ
။ဒီနေ့ရစစ်ချက်မဲ့ဓာတ်ရိုက်လေလိုက်အစီအစဉ်မှာသတင်းရှင်တွေပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပြသည်ရှင်။ဆက်ပြီးတော့ကုလသမဂ္ဂအတွင်းမှုချုပ်ဦးတန့်ရဲ့အရေးခင်ဖြစ်ခဲ့တဲ့44နှစ်ပတ်လည်နေ့အကြောင်းကိုတင်ပြပေးကြပါမယ်။ကုလသမဂ္ဂအတွင်းမှုချုပ်ဦးတန့်ကွယ်လွန်သွားပြီးတဲ့နောက်မှာတော့သူ့ရဲ့ဇာပနအခမ်းအနားကိုအကြောင်းပြပြီးတော့အရေးခင်ဖြစ်ခဲ့တာဟာဆိုရင်44နှစ်ပြည့်သွားပါပြီ။ဒီမိုကရေစီလှုပ်ရှားမှုတွေနဲ့အရေးပါတဲ့အရေးခင်တစ်ခုဖြစ်ပေမဲ့လို့ဒီကနေ့အထိကတော့စစ်မှန်တဲ့ဒီမိုကရေစီမရရှိသေးဘူးလို့ဦးတန့်အရေးခင်မှာပါဝင်ခဲ့သူအဲ့ဒီအချိန်တုန်းကကျောင်းသားမျိုးဆက်ဟောင်းတွေကပြောဆိုလိုက်ပါတယ်။ဒါ့အပြင်ဦးတန့်အမတ်တရအခမ်းအနားတွေကိုအစိုးရကဥဆောင်ကျင်းပပေးဖို့ကိုလည်းကျောင်းသားမျိုးဆက်ဟောင်းတွေကတောင်းဆိုကြပါတယ်ဒီကနေ့ကြာရောက်တဲ့ဥတန်အရေးခင်နှစ်ပတ်လည်နေ့အကြောင်းကိုတော့ကိုစီသူကစူးစီးတင်ပြထားပါတယ
်ဥတန်အရေးခင်44နှစ်မြောက်နှစ်ပတ်လည်နေ့မှာအဲ့ဒီအရေးခင်မှာပါဝင်ခဲ့သူနိုင်ငံရေးတကြွလှုပ်ရှားသူတွေကကုလသမဂ္ဂအထွေထွေတွင်မှုချုပ်ဟောင်းဥတန်ရဲ့ရုပ်အလောင်းထားရှိရာဥတန်ကုဖိတ်မှန်ကိုတွားရောက်ဂါရဝပြုကြပေမဲ့တခန်းတနာဂုံပြုရတာမျိုးမဟုတ်ပဲတော့ပိတ်ထားတဲ့ကုဖိတ်မှန်ရှိမှာကိုအစီအစဉ်နဲ့ကိုပဲအလင်းတင်တယ်လို့ဂါရဝပြုကြရပါတယ်လက်ရှိဒီမိုကရေစီအစိုးရအနေနဲ့ဥတန့်အရေးခင်းလို့အမတ်တရနေမျိုးမှာဥတန့်ကုဘိမှန်ကိုအတိမတ်ပြုတ်ပေးဖို့ကျောင်းသားမျိုးဆက်တွေကတောင်းဆိုကြပါလေ1984ဥတန့်အရေးခင်းမှာပါဝင်ခဲ့တဲ့ကျောင်းသားဟောင်းဦးကျော်အောင်ပြောတာကတော့
ဒီခင်းမှာလည်းဒီမိုကရေစီဘက်တော်သားတွေဖြစ်တဲ့ကိစ္စဖြစ်တဲ့ပုဂ္ဂိုလ်တွေကသူ့ရဲ့ကျေးဇူးတရားကိုသိဖို့လို့သူ့ရဲ့ဂုဏ်မှုတွေကိုနားလည်သိရှိဖို့လိုတယ်ဒါပေမဲ့နားလည်မသိရှိဘဲနဲ့အလားကူကိုတော့ကဒီနေရာလေးရခဲ့တာတော့မှကိုတို့တိုက်ပွဲဝင်ကလေးကျောင်းသားတွေဆုံးလို့ဆန်းနဲ့တိုက်ပွဲဝင်လူနေရာရက်ကရခဲ့တာဒီတော့ဆိုဦးလင်းဝင်းရဲ့သဘောရဆိုကျွန်တော်မှပထမရလေးနှုတ်နိုင်မှာအဲ့တော့တိုက်ပွဲဝင်ကတော့ရခဲ့တဲ့နေရာလေးကိုတော့မှဒီနေ့ဒီမူကြီးရမှာထဲထန်အတိမတ်ပြူတော့ခန္ဓာမလုပ်ပြနိုင်ဘူးခန္ဓာကြီးဒီမှာလုပ်ခွင့်ကိုတော့မရခဲ့ဘူးဒါတို့အမြဲတမ်းဝမ်းနေကြကောင်းတယ်ပေါ့နော
်ဦးတန့်လိုကပအထင်ကရမြန်မာလူမျိုးတယောက်ရဲ့ဂုဘိမှန်ကိုမျိုးဆက်သစ်တွေသိရှိနိုင်ဖို့တခန္ဓာနာဖွင့်လက်ထားတဲ့လေဂုဘိမှန်ကိုလာရောက်တဲ့အထဲကတဦးဖြစ်သူဦးတင်အောင်ကပြောပါတယ
်အခုဒီအစိုးရလက်ထက်မှာတော့ဒီလိုမျိုးကပမှာဗမာလူမျိုးတယောက်ကလောက်တာဝန်ကြီးကြီးတွေယူခဲ့တယ်နောက်တော့တတိယကဘာစစ်လို့ဖြစ်မဲ့ဟာမျိုးကနေတော့ကဲတင်ခဲ့တဲ့ကရသူကဘာကုလသမဂ္ဂအထွေထွေမှုရုပ်တရားကိုနော်အနေနဲ့ပေါ့ဒီဗမာပြည်မှာဒီလိုမျိုးဗမာပြည်ကလူဖြစ်ခဲ့တဲ့ဘုံယူဝင်ကြွားစာနဲ့ရှိခဲ့တဲ့ဆိုတဲ့ဟာကိုဘုံယူဝင်ကြွားရင်းနဲ့ပဲဒီဟာကြီးကိုဖွင့်လှစ်ပြီးတော့ပေါ့နော်တခန္တနာနဲ့ထားတဲ့လို့ထင်တယ်ပေါ့နော်ဆင်းတော့အခုအဲ့လိုဒီလိုမျိုးဖြစ်နေရတော့စိတ်မကောင်းအင်တာမဝန်းနေစွာပဲစိတ်မကောင်းကြတကယ်တမ်းကျတော့ဒီပုဂ္ဂိုလ်ကြီးကတကယ်အင်တာထုကြီးမြတ်တဲ့ပုဂ္ဂိုလ်ကြီးပါကြီးမြတ်တဲ့ပုဂ္ဂိုလ်ကြီးကအခုကပေါ့နော်ဟိုဂုံပြုတ်မခံရပဲနဲ့ဒီလိုပေါ့နော်တော်လေးခက်ခန်းထားရတော့ဒါမဖြစ်သင့်ဘူးလို့ထင်တယ်လေဦးနေနဲ့တော့
ဥဒန့်အရေးခင်းနှစ်ပတ်လည်အနေနဲ့ဥဒန့်ကုဘိမှန်ရှိအခမ်းအနားလှုပ်ခွင့်ကိုကြိုတင်ခွင့်တောင်းခဲ့ပေမဲ့မိသားစုနဲ့တက်ဆိုင်ရာကခွင့်မပြုခဲ့ဘူးလို့အမတ်တရပွဲစီစဉ်သူတွေကပြောပါတယ်ဒါနဲ့ပတ်သက်ပြီးအတိအကျသိရဖို့အတွက်ဥဒန့်ရဲ့ကျန်းသူမိသားစုဝင်တွေနဲ့ဆက်သွယ်မေးမြန်းဖို့စူးစမ်းပေမဲ့လည်းအဆက်အသွယ်လုပ်လို့မရခဲ့ပါဘူး ဥဒန်နေပလည်းနေ့အခမ်းအနားတွေကိုတော့ရန်ကုန်မြို့နေရာတချို့မှာကိုယ်စီစဉ်တဲ့ကိုကျင်းပခဲ့ကြပါတယ်။မရန်ကုန်မြို့နယ်ပေါ့စီတီကျောင်းတိုက်မှာလှုပ်တဲ့အထိမ့်မှတ်ပွဲမှာရခိုင်နစ်တွေကလို့ပဲ84ကျောင်းသားမျိုးဆက်တွေနဲ့နိုင်ငံရေးလှုပ်ရှားသူတချို့တက်ရောက်ကြပါတယ်။အစိုးရတောင်းရှိသူတချို့ကိုဖိတ်ကြားခဲ့ပေမဲ့မတက်ရောက်ခဲ့ဘူးလို့အထိမ့်မှတ်နေပလည်းအခမ်းအနားစီစဉ်သူတွေကပြောပါတယ်။အာနာရှင်စန့်ကျင်ရေးနဲ့ဥဒန်စာပနာကျင်းပရေးတမိုင်းအထင်ကြီးအဖြစ်ပြက်တွေကိုမျိုးဆက်သစ်တွေတရှိနိုင်ဖို့နဲ့ဒီမိုကရေစီပြည်ပြန်အောင်ပေါ်ထွက်နိုင်ဖို့ရည်ရွယ်ပြီးတော့ဒီလိုအထိမ့်မှတ်ပွဲတွေကိုကျင်းပတာဖြစ်တယ်လို့ဥဒန်အရေးခင်မှာပါဝင်ခဲ့တဲ့ကျောင်းသားခေါင်းဆောင်ဒေါက်တာလှမြင့်ကပြောပါတယ်
။ဒီဒီမိုစီရာကောင်းလို့ရမယ်ရနိုင်တယ်လို့ထင်ောက်ထင်ပါတော့တကယ်တော့ကျွန်တော်ဒီမိုစီလက်နေရာလေးပေါ့ဆက်လက်ပြီးတော့တန်ဖိုးဝင်ရအောင်လို့ဖြစ်ပါတယ်။ဒါကြောင့်မို့ကျွန်တော်တို့ဖြစ်ဆက်ဆက်လှုပ်ရှားခဲ့တဲ့နိုင်ငံရေးနဲ့ပတ်သက်လို့လှုပ်ရှားမှုတွေအဲ့ဒါတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကနေပြီးတော့တက်နိုင်ကြတော့ကျွန်တော်တို့အသက်အရွယ်ကြီးပြီးပြီနဲ့သမိုင်းကြောင်းတော့ပြောက်မှာမဟုတ်ပါဘူး။သို့တော့သမိုင်းကြောင်းမပြောက်ပေမဲ့ဒီလိုခန္ဓာကျင်းပါတဲ့ဥစ္စာတွေကကြောက်ွယ်သွားမှာလို့ကျွန်တော်တို့ဆိုပါ။ဒါကြောင့်မို့ဒီလိုခန္ဓာတွေကျင်းပါပြီးတော့ရေသရိယာနေဖို့ကျွန်တော်တို့လက်စိတ်ကမ်းလူငယ်တွေကိုကျွန်တော်တို့ကနေပြီးတော့ပုံပြောင်းတောင်းပန်ပေးခြင်းနဲ့ဆန္ဒပါကျွန်တော်တို့အများဆုံးရှိပါ
။ဥဒ္ဒဟာတတရမြောက်ကုလသမဂ္ဂအတွင်းမှုချုပ်ဖြစ်1962ခုနှစ်ကနေ1982ခုနှစ်အထိစနစ်ကြတာဝန်ထမ်းဆောင်ခဲ့တဲ့အာရှတိုက်ကပထမဆုံးကုလသမဂ္ဂအတွင်းမှုချုပ်ဖြစ်ပါတယ်။သူ့တပ်တန်းအတွင်းကျူဘာဒုံးကျည်အရေးကိစ္စနဲ့ကွန်ဂိုပြည်တွင်းစစ်ပွဲတွေကိုပြည်လည်အောင်စ조사ဖြေရှင်းခဲ့တာကြောင့်အထူးကခြေကျူးခံရသူပါ1984ခုနှစ်သူ့ကွယ်လွန်ချိန်မှာသူ့ရဲ့ကြံရစ်တဲ့ရုပ်အလောင်းကိုမြန်မာနိုင်ငံကိုပြန်တယ်လာပြီးတော့နိုင်ငံတော်အခမ်းအနားနဲ့ဂုဏ်ပြုတချို့ကိုအဲ့ဒီချိန်ကအာဏာရှင်ဦးနေဝင်ကငင်းဆန်ခဲ့တဲ့အတွက်တက္ကသိုလ်ကျောင်းသားတွေကသဘေးမောက်ဆန္ဒပြပြီးတော့ဥတ္တန်ရုပ်အလောင်းကိုလူယူခဲ့တာကြောင့်တမိုင်းမှာထင်ရှားတဲ့ဥတ္တရေခင်ဖြစ်ခဲ့ရတာပါအဲ့ဒီရေခင်ကာလအတွင်းចောင်းသားလူငယ်ထောင်နဲ့ချီအဖမ်းခံခဲ့ရပါတယ်တရားဝင်ထုတ်ပြန်ချက်တွေအရတည်ဆုံးသူ18ဦးထက်မနည်းရှိပေမဲ့တည်ဆုံးသူအရေအတွက်အဲ့ဒီထက်ပိုများမယ်လို့ခန့်မှန်းခဲ့ကြပါတယ်ခင်ဗျာ
ကိုစီတူပါရှင်အင်ကာညနေခင်းရဲ့သတင်းလွှာတွေကတော့ဒီလောက်ပါပဲအခုထုတ်လွှင့်ပေးနေတဲ့ရေဒီယိုညနေခင်းအစီအစဉ်ပြီးပြီးချင်းပါပဲ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကို9နာရီကနေ9နာရီခွဲအထိထပ်ရိုက်ထုတ်လွှင့်ပေးမှာမို့စောင့်မျှော်ရှုစားနိုင်ကြပါတယ်ရှင်အခုကြာနေသေးတဲ့ချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမြတ်မုံကတလဲကြီးညာပေးပါမယ
်ပြည်ထောင်နိုင်ငံမြို့တော်တော်များများမှာဒီသတင်းလေးပတ်ကြားဆန္ဒပြပွဲတွေရှိခဲ့ပြီးတဲ့နောက်သမ္မတအမန်နျူမက်ခရွန်ကစီးပွားရေးဆိုင်ရာကတိကဝတ်တချို့ပေးခဲ့ပါတယ်သူ့ရဲ့ပြောစကားတွေကြောင့်ပြည်သူတွေထိခိုက်ခဲ့ရတဲ့အပေါ်တာဝန်ယူပါတယ်လို့လည်းသမ္မတကတနင်္လာနေ့ညတော်ကနိုင်ငံကိုရုပ်မြင့်တန်ကြားပေါ်ကနေမိန့်ခွန်းပြောကြားခဲ့တာပါသူအနေနဲ့သမ္မတတာဝန်ကိုဆက်ပြီးတော့ထမ်းဆောင်သွားမှာဖြစ်တယ်ဆိုတာကိုလည်းအခိုင်အမာပြောကြားခဲ့ပါတယ်။ဗြိတိန်နိုင်ငံ EU ဥရောပသမဂ္ဂတွေကနေနှုတ်ထွက်ရေးသဘောတူညီချက်တွေကိုဗြိတိန်ပါလီမန်မှာဒီထောက်ခံအတည်ပြုချက်ရရှိအောင်စူးစမ်းနေတဲ့ဝန်ကြီးချုပ်ထရီဇာမေဟာဒီကနေ့ Netherlands နဲ့ Germany နိုင်ငံတွေကိုတွားရောက်ပြီးတော့ဒီကိစ္စနောက်ထပ်ညှိနှိုင်းနိုင်ရေးဆွေးနွေးနေပါတယ်။သဘောတူညီချက်တွေကိုဗြိတိန်ပါလီမန်မှာဒီကနေ့မဲခွဲမဲ့အစီအစဉ်ကိုရွှေ့ဆိုင်းခဲ့ပြီးတဲ့နောက်မှာဒီသဘောတူညီချက်တွေအပေါ်အများထောက်ခံမှုရနိုင်ဖို့အတွက်ဝန်ကြီးချုပ်မေကအခုလိုအားထုတ်ကြိုးပမ်းနေတာဖြစ်ပါတယ်။စိန်ခေါ်မှုတွေရင်ဆိုင်နေရတဲ့မြန်မာနိုင်ငံအခြေအနေကိုအိန္ဒိယနိုင်ငံကနားလည်ပြီးတော့အမျိုးသားပြန်လည်တည်မြဲရေးအတွက်အပြည့်အဝထောက်ခံပံ့ပိုးသွားမယ်လို့မြန်မာနိုင်ငံမှရောက်နေတဲ့အိန္ဒိယသမ္မတ Ramnath Kovind ကဒီကနေ့ပြောကြားခဲ့ပါတယ်။နေပြည်တော်မှာသမ္မတဦးဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံဒေါက်ဆန်းစုကြည်တို့နဲ့တီးကြစီတွေ့ဆုံခြင်းမှာအခုလိုပြောကြားခဲ့တဲ့အကြောင်းအိန္ဒိယသမ္မတရုံးရဲ့ Twitter စာမျက်နှာတွေပေါ်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေအပေါ်အကြမ်းဖက်နှိမ်နှင်းမှုဟာလူမျိုးတုံးတပ်ဖြတ်မှုမြောက်တယ်လို့သတ်မှတ်ကြေညာဖို့အတွက် American အောက်လွှတ်တော်မှဒီကနေ့ဆုံးဖြတ်ချက်ချဖို့ရှိနေပါတယ်။ဆေးအုပ်ချုပ်ရေးနဲ့အုပ်ချုပ်နေတဲ့ထိုင်းနိုင်ငံမှာတော့ February 24ရက်နေ့ကျရင်အထွေထွေရွေးကောက်ပွဲကျင်းပမယ်လို့ထိုင်းရွေးကောက်ပွဲကော်မရှင်ကဒီကနေ့ကြေညာလိုက်ပါတယ်ရှင်။
သတင်းချင်းချုပ်ကိုမဆုမြတ်မုံကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။အင်္ဂါညနေခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကမတ်တိန်ကီထိုက်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Thomas Blunders ဖြစ်ပါတယ်ရှင်။ကျွန်မကဆုမမဒီညနေခင်းအတွက်အစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။နောက်နှစ်နာရီကြာညာ9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ကြပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington. From Washington.